ထိုင်းနိုင်ငံမှာရှိတဲ့2020နဲ့2021ခုနှစ်ကိုဗစ်ကာလမှာနိုင်ငံကူးစာအုပ်တက်တန်းကုန်နေတဲ့မြန်မာရွှေပြောင်းအလုပ်သမား2000ကျော်တက်တန်းတို့ကိုကြံနေတဲ့အတွက်ဒီဇင်ဘာလကုန်နောက်ဆုံးထားစီးရင်ပေးသွင်းရမယ်လို့စက်ရုံအလုပ်ရုံတွေမှာရှိတဲ့နားလည်မှုစာကြုံလောအမိုယူအတွက်တာဝန်ရှိတဲ့ကုလသမားတွေကိုဘန်ကောက်မြန်မာတန်ရုံကတောင်းကြနေမှာအကြောင်းကြားခဲ့တယ်လို့အလုပ်သမားရေးဆောင်ရွက်နေသူတ စာအုပ်ရလာပြီးလုပ်နေတဲ့နေထိုင်တဲ့လူတွေရောအဲ့လူတွေတက်တန်းနေရ9နှစ်ဆိုတော့အခုကုန်တာပေါ့ဗျာဆိုတော့အဲ့လူတွေအတွက်တက်တန်းဆက်ဖို့အတွက်ကိုအကြောင်းကြားပါပဲဟိုအမေသမားဆိုလို့ရှိရင်လည်းဗမာပြည်ပြန်ပြီးတော့မှတက်တန်းတိုးရတာဒါမှမဟုတ်လဲဟိုတော့ကတော့ဗမာပြည်ကိုပြန်လို့မရဘူးလက်သက်တည်းပြိတ်ထားတဲ့ကိုဗစ်ကြောင့်ပါ냐ဆိုတော့ဒီမှာပဲခြေလျော့တက်တန်းတိုးခိုင်းတာလည်းလုပ်တယ်ဒါဘယ်လိုပဲဖြစ်ဖြစ်အဲ့ဒီအကြောင်းကြောင့်အဲ့ဒါတွေမလုပ်ပြတဲ့ဟာတော့အဲ့ဒါမှပြန်နေတာ
တက်တန်းတုပ်ပဲ့မြန်မာအလုပ်သားအစည်းအဝေးကိုဆက်ရုံအလုပ်ရုံမှာရှိတဲ့ MOU ကုစလေတွေအနေနဲ့မြန်မာတန်ယုံကကောင်စင်းဝင်ဌာနကိုတတ်မှတ်တဲ့ပုံစံနဲ့ဒူးရီစီရင်ပေးဖို့ရမယ်လို့တန်ယုံကအကြောင်းကြားထားပါတယ်။တန်ယုံကနေတဆင့်လိုရတဲ့ကိစ္စတွေမှာနှောင့်နှေးကြံ့ညာမှုတွေရှိတဲ့အတွက်နိုင်ငံကူးလက်မှတ်တွေကိုပွဲစားကနေတဆင့်အခါကျင်းငွေများစွာပေးပြီးလှုပ်ကြတာတွေလည်းရှိတယ်လို့ဆိုပါတယ်။ဒီလိုလှုပ်ဆောင်ရမှာတရားဝင်မှုမရှိဘဲနဲ့အဖမ်းဆီးခံရတာတွေလိန်လဲခံရတာတွေရှိတယ်လို့လည်းအလုပ်သမားရေးဆောင်ရွက်သူတွေကပြောဆိုခဲ့ပါတယ်။